အမေရိကန်ပြည်ထောင်စုကိုတရားဝင်အလက်အပတ်ရောက်ရှိနေတဲ့ဆွီဒင်ဝန်ကြီးချုပ်အိုလာဖ်ခရစ်စတန်ကကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအိမ်ပြူတော်မှာလက်ခံတွေ့ဆုံခဲ့ပြီးဆွီဒင်နိုင်ငံနေတိုစစ်မဟာမိတ်အဖွဲ့ဝင်ဖြစ်လာရေးအပြည့်အဝထောက်ခံကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်
။ But we're also prepared for the NATO summit next week and I want to reiterate
နောက်လာမယ့်ရက်သက်တပတ်အတွင်းနေတိုတိုက်ပွဲအစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။အမေရိကန်အနေနဲ့ဆွီဒင်နိုင်ငံအဖွဲ့ဝင်ဖြစ်လာရေးကိုအပြည့်အဝထောက်ခံပါတယ်။ဆွီဒင်ဟာနေတိုအဖွဲ့ဝင်တွေထဲမှာရှိတဲ့တံပိုးမျိုးတွေရှိပြီးဆွီဒင်ပါဝင်လာခြင်းအပြင်တပ်ပေါင်းစုပုံမအကောင်းလာမှသိကြပါတယ်လို့သမ္မတဘိုင်ဒန်ကဆွီဒင်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။ဒီတူရေးနီးယားနိုင်ငံမှာလာမယ့်ရက်သက်တပတ်အတွင်းပြုလုပ်မယ့်နေတိုထိပ်သီးအစည်းအဝေးမတိုင်မီဆွီဒင်ဝန်ကြီးချုပ်အမေရိကန်ပြည်ထောင်စုကိုလာရောက်တာဖြစ်ပြီးအမေရိကန်ကလည်းထောက်ခံကြောင်းပြသလိုက်တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာတာရုရှားယူကရိန်းစစ်ပွဲနဲ့တရုတ်နဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဂျူရောတာဝန်ရှိသူတွေကပြောဆိုပါတယ်2022ခုနှစ်ဖေဖော်ဝါရီလရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဆွီဒင်နဲ့ဖင်လန်နိုင်ငံတွေနေတိုအဖွဲ့ဝင်ဖြစ်ဖို့ရှောက်ထားခဲ့ပြီးဖင်လန်နိုင်ငံကအဖွဲ့ဝင်ဖြစ်လာပေမဲ့တူရကီနဲ့ဟန်ဂေရီကကန့်ကွက်တဲ့အတွက်ဆွီဒင်အဖွဲ့ဝင်ဖြစ်လာဖို့ကြံ့ကြာနေတာဖြစ်ပါတယ်